ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစီစဉ်ကိုခက်ဆော့ဆော့စတင်မှုနဲ့ဒုက္ခသည်တွေပြန်ရေးမှာအတားဆီးဖြစ်နေတဲ့အားလုံးကိုဖယ်ရှားပေးဖို့မြန်မာစစ်အုပ်ကိုဘင်္ဂလားဒေ့ရှ်ဘက်ကတိုက်တွန်းတောင်းဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်က BD News သတင်းမှာဒီနေ့ဖော်ပြထားပါတယ်။နေပြည်တော်မှာမနေ့ကကျင်းပခဲ့တဲ့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကိုယ်စားလှယ်တွေပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပူးတဲ့လုပ်ငန်းအဖွဲ့ရဲ့လေးချိန်မြောက်ဆွေးနွေးပွဲမှာဘင်္ဂလားဒေ့ရှ်ဘက်ကအခုလိုတောင်းဆိုခဲ့တာပါ။နေရပြန်နိုင်လုပ်ငန်းစဉ်ကိုခက်မြန်မြန်လုပ်ဆောင်မှုနှစ်ဖက်ကိုယ်စားလှယ်တွေဘက်ကသဘောတူညီကြတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်။ဒုက္ခသည်တွေနေရကိုပြန်လာတဲ့အခါမှာလုံခြုံစိတ်ချမှုရှိပြီးတော့လွတ်လပ်လပ်သွားလာလို့ရှားခွင်းတွေကိုအမတ်ခံနိုင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်တွေဘက်ကအဓိကထားဆွေးနွေးခဲ့ပါတယ်။ပြန်လာမဲ့သူတွေနဲ့မြန်မာအာဏာပိုင်တွေကြားပို့ပြီးတော့လေးနက်တဲ့ထိတွေ့ဆက်ဆံမှုတွေရှိစေခြင်းနဲ့သူတို့ပြန်လာခြင်းအောင်ဖြောင်းပြပေးစေခြင်းနဲ့လို့ဘင်္ဂလားဒေ့ရှ်ဘက်ကမနေ့ကဆွေးနွေးပွဲမှာတိုက်တွန်းခဲ့ပါတယ်။ Concept ပစာဒေတာကဒုက္ခသည်စခန်းကိုမြန်မာကိုယ်စားလှယ်ဖွဲ့လာပြီးတော့ဒုက္ခသည်တွေနဲ့တည့်တွေ့ဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကကမ်းလှမ်းခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းကအခြေအနေတွေတိုးတက်မှုပိုရှိလာအောင်အာဆီယံအပါအဝင်နိုင်ငံတကာတိုင်းဝမ်ရဲ့စိတ်သက်ဆိုင်မှုတွေပို့ပြီးတော့လိုအပ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကဆွေးနွေးခဲ့တယ်လို့ဆိုပါတယ်မြန်မာစုအကတော့ရိုဟင်ဂျာဆိုတဲ့အုံလုံးကိုအတိအမှန်ပြုတ်ပါဘူးဒုက္ခသည်တွေပြန်လက်ခံရေးမှာအရင်ကနိုင်ငံခြားသဘောတူထားချက်တွေတိုင်းစနစ်ကျပြန်ပြီးတော့လက်ခံစစ်စစ်သွားမှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်တွေဘက်ကထပ်ပြီးတော့ပြောခဲ့ပါတယ်မြန်မာနိုင်ငံခြားရေးဝန်ထမ်းအများအတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ထမ်းအာရှပစိဖိတ်အရနိုင်ငံခြားရေးအတွင်းဝင်မူဘတ်ဦးဇမန်တို့ကဆွေးနွေးပွဲကိုမနေ့ကဦးဆောင်ကျင်းပခဲ့တာဖြစ်ပါတယ်